ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံကိုထူထောင်တဲ့65နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာဒီကနေ့ကြီးမားတဲ့စီးပွားပွဲတစ်ခုလုပ်ခဲ့ပါတယ်။ပျော်ရွှင်မြို့တော်ရဲ့အဓိကရှင်မြင်းတစ်လျှောက်မှာထောင်ပေါင်းများစွာသောတပ်ဖွဲ့တွေနဲ့စစ်လက်နက်ပစ္စည်းတွေခြိတက်စီးပွားတာကိုမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အန်းကဂုဏ်ပြုခံဆင်မင်းကနေကြေညာခဲ့ပါတယ်။တောင်မြောက်ကိုရီးယားနိုင်ငံအကြားလာပေါင်းများစွာတင်းမာနေခဲ့ပြီးတဲ့နောက်ဆက်ဆံရေးပြန်ပြီးကောင်းလာချိန်မှာပဲအခုစီးပွားပွဲအခမ်းအနားကိုကျင်းပတာပါ။မြောက်ကိုရီးယားကပြီးခဲ့တဲ့လမှာတတိယကြိမ်နျူကလ িয়ার ဆန်တတ်မှုလုပ်ခဲ့ပြီးတဲ့နောက်ဆက်ဆံရေးစပြီးယူရင်းခဲ့တာပါ။အဲ့ဒီဆန်တတ်မှုကြောင့်ကုလသမဂ္ဂကတန်ခတ်ရည်ယူမှုအသစ်တွေချမှတ်ခဲ့ပါတယ်။ဒီကနေ့ကြာရောက်တဲ့မြောက်ကိုရီးယားနေအမျိုးသားနေအထိမ်းအမှတ်မြန်မာသမ္မတဦးသိန်းစိန်ကခေါင်းဆောင်ကင်ဂျွန်အန်ဗဟိုပြည်သူ့တော်ဥက္ကဋ္ဌမစ္စတာကင်မြုံနမ်ဝန်ကြီးချုပ်မစ္စတာပတ်ပုံဂျူးတို့စီဝမ်းမြောက်ကြောင်းတဝန်လာတွေပြုပို့ခဲ့တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဒီကနေ့ဖော်ပြထားပါတယ်။